Kamiron Taro Tensiono, Winino Ilna Matomiani, Ame Chilaswado, Nico Monoma Pondo, Guinea Pin, General Lee and Nipipari, Natown Sako, General Lee and Nitauja Nipipari, Lucania Leve, General Myanmar B, Lula in Nipipari, Dilajau, Myanmar BG, Twego, 2-3 Apirano, Sutan Bejabo, Mita Yakamare, Myanmar BG, Nyan Chantaya Pirano, Pompio, Tutepo, Dre. ကနေ့မြန်မာပြည်လှူလာရေးနေ့မှာအထူးသတင်းရစုတောင်းပေးဖို့တိုက်တွန်းလို့ဆိုပါတယ်ကနေ့ကျွန်တော်လေးရဲ့နေ့မှာဖြစ်ကျန်းစာရုံးနေနဲ့ငရောဟန်ကရင်တိကံငယ်သုံးဆယ်ငါးကနေ၄၀နှစ်နှင့်အထိကိုဖတ်ကြားမှာဖြစ်ပါတယ်ဒါကြောင့်မလို့ကိုဆက်လက်ပြန်နောက်ဒီကျန်းစာရုံးကိုသူတို့ကနာကြားကြပါစို့ကျန်းစာရုံးရဲ့ခေါင်းစဉ်ကတော့သခင်ယေရှုဤပထမဦးဆုံးတပည့်များတို့ခေါင်းစဉ်အမိရပါတယ်တို့ကျန် လိုက်သွားကြလေ။အကယ်စုသည်နောက်လက်ချစ်တော်မူလေမိမိဤနောက်မှလိုက်လာကြသောသူတို့ကိုမြင်တော်မူသောကြောင့်သင်တို့သည်မြည်သည့်အရာကိုလိုရှိကြသည်နည်းဟုသူတို့အားမိန့်တော်မူ၏။သူတို့ကလည်းရာဘီအတိတ်ဘက်ကဆရာသခင်ဟုဆိုလိုသည်။ကိုရောသည်မြည်သည့်အရာ၌နေတော်မူသည်နည်းဟုမေးလျှောက်ကြ၏။ကိုရောကလည်းလာ၍ကြည့်ကြလော်ဟုသူတို့အားမိန့်တော်မူ၏။သူတို့သည်လာကြ၍ကိုရောနေသောနေရာကြည့်ကြသည်ဖြင့်ထိုနေ့၌ကိုရော၏အထံပါးတွင်နေကြ၏ထိုအချိန်သည်ကဆယ်ချက်တည်းအချိန်ည၄နာရီခန့်ဖြစ်ယောဟန်၏စကားကိုကြားရ၍နောက်တော်သို့လိုက်ကြသောသူနှုတ်ဦးတို့တွင်သူမှစီမုန်ပေတရုညီအန်ဒရီယာဖြစ်သူသည်မိမိအကိုစီမုန်ပေတရုကိုရှေ့ဦးစွာတွေ့လျင်ငါတို့သည်မက်ဆီယာအတိတ်ဘက်ကခရစ်တော်ဟုဆိုလိုသည်မက်ဆီယာကိုတွေ့ကြလေပြီဟုဆို၏သူသည်စီမုန်အားသခင်ယေရှုထံတော်သို့ခေါ်ဆောင်သောအခါကိုရောသည်သူတို့ကိုကြည့်တော်မူ၍သင်သည်ယောနဤသားစင်သင်သည်ချစ်ပါဟုခေါ်ခြင်းခံရလိမ့်မည်အတိတ်ဘက်ကပေတရုဆိုလိုသည်ဤသည်ကယေရှုသခင်မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ချစ်လာစွာသောညီကိုမောင်နှမပေါင်းတို့သင်တို့သည်မြည်သည့်အရာကိုရှာကြသနည်းသင်တို့သည်မြည်သည့်အရာကိုရှာကြသနည်းဒီစကားဟာသခင်စုသူ့ရဲ့တပည့်တော်ကြီးတွေကိုမေးတဲ့ပထမဦးဆုံးသောမေးခွန်းဖြစ်ပါတယ်သင်တို့သည်မြည်သည့်အရာကိုရှာကြပါသနည်းဒီမေးခွန်းဟာကျွန်တော်တို့တယောက်စီမိမိကိုယ်ကိုမေးရမယ်မေးခွန်းတစ်ခုလည်းဖြစ်ပါတယ်တကယ်လို့အန်ဒရူးဟာတန်ယောဟန်ဘပ်တစ္စတာရဲ့ပထမဦးဆုံးနောက်လိုက်တပည့်ဖြစ်ပါတယ်။ဒါပေမဲ့လို့တန်ယောဟန်ဘပ်တစ္စတာဟာသခင်ယေရှုကိုလက်ညှိုးထိုးပြီးတော့ဟိုမှာဖျားကြီးသူငယ်တော်ကိုချစ်လောလို့ညွန်ပြလိုက်ပါတယ်။နောက်ပိုင်းမှာအန်ဒရူးဟာသူ့ရဲ့အကိုစီမုန်ပေတရုကိုသခင်ယေရှုထံတော်သို့ခေါ်ဆောင်တော်မူပြီးတဲ့နောက်သူတို့နှုတ်စလုံးသခင်ယေရှုနဲ့တွေ့ခဲ့ပါတယ်။အကယ်၍တမယိုးချပေါ့လေယိုယိုအတိုင်းဒီကြည့်မယ်ဆိုလို့ရှိရင်တပြစ်သူဟိုနောက်လိုက်ဖြစ်တဲ့သူတွေဟာသူတို့ရဲ့ဆရာသူတို့ရဲ့ခေါင်းဆောင်ကိုသူတို့ကိုယ်တိုင်ကနေပြန်နောက်ရွေးပြီးမှနောက်လိုက်ကြတဲ့အစဉ်လာလေးရှိပါတယ်လူသမိုင်းမှာဒါပေမဲ့လို့သခင်စုရဲ့စနစ်ကြတော့ကဒီလိုမဟုတ်ဘူးသခင်စုကိုယ်တိုင်ကမိမိရဲ့နောက်လိုက်ကိုရွေးတာတွေ့ရတယ်နောက်လိုက်ကသူ့ကိုရွေးတာမဟုတ်ဘဲနဲ့သခင်စုကိုယ်တိုင်ကနောက်လိုက်တွေကိုရွေးတယ်ဆိုတဲ့ဒီဖြစ်စဉ်လေးကိုတွေ့ရပါတယ်သခင်စုကအရင်ဦးဖိတ်ခေါ်တာတွေ့ရပါတယ်လာ၍ကြည့်ပါကမန်စီပေါ်လေလာ၍ကြည့်ပါဆိုပြီးသူတို့ကိုဖိတ်ခေါ်ပါတယ်သခင်စုဟာသူရွေးထားတဲ့တပည့်တော်ကြီးတွေအထဲမှာမှစီမုန်ပေတရုဆိုတဲ့သူတယောက်ကိုတီးတန့်ထပ်ပြီးတဲ့နောက်ရွေးပြီးတဲ့နောက်နာမည်အသစ်ကိုချစ်ဖတ်စ်လို့ပေးလိုက်ပါတယ်ပေတရုပေါ့ချစ်ဖတ်စ်လို့ပေးလိုက်ပါတယ်အဲ့ဒီကတော့ကြောက်ဆောင်လို့အတိတ်ပဲရပါတယ်ပေထရုကကြောက်ပေါ်လေပေထရုရဲ့အတိတ်ပဲကြောက်ပေါ်လေအတိတ်ပဲရပါတယ်သင်သည်ပေထရုဖြစ်ဤကြောက်ပေါ်မှာငါ၏အသင်းတော်ကိုငါသည်တည်ထောင်မည်ထိုအသင်းတော်ကိုငရဲတကားတို့သည်မအောင်နိုင်ရာဆိုတဲ့ကြောင့်ပဲမြေကြီးပေါ်မှာသင်ဖြစ်လို့သည်များသည်ကောင်းငင်ပေါ်မှာဖြစ်လို့လျက်ရှိလေမြေကြီးပေါ်မှာသင်ချင်တော်သည်များသည်ကောင်းငင်ပေါ်မှာချင်တော်လျက်ရှိလေမြတ်သည်ဖြင့်တံပေထရုကိုသင်တော်ရဲ့ခေါင်းဆောင်ဖြစ်ရွေးချယ်ကြတဲ့ကအဲ့ဒါလို့ဒီပေးပါတယ်လောက်ပိုင်ခွင့်တည်းပေါ်လေ ေါ်စားအားနာတယ်။ဘာဖြစ်လို့လဲဆိုတော့ပေထရုဆိုတဲ့ကြောက်ဆောင်ပေါ်မှာသူ့ရဲ့အသင်းတော်ဖြစ်တဲ့ယုံကြည်သူလူစုကိုတိထောက်မှဖြစ်တဲ့အတွက်ကြောင့်ဖြစ်ပါ။ဒါကြောင့်ပေထရုဒီဟူသောကြောက်ပေါ်မှာသူ့ရဲ့နောက်လိုက်လူစုဖြစ်တဲ့ကက်သလစ်အသင်းတော်ကိုဖွဲ့စည်းတည်ထောင်ခဲ့တာဖြစ်ပါလေ။ကျွန်တော်တို့ဟာလူတစ်ယောက်ရဲ့နောက်ကိုလိုက်တော်မယ်ဆိုလို့ရှိရင်အဲ့ဒီလူရဲ့အကြောင်းကိုအရင်သိဖို့တော့လိုမှာဖြစ်ပါတယ်။နောက်ကျရင်ယုံကြည်ဖို့နော်အကြောင်းကိုသိပြီးတဲ့နောက်ယုံကြည်လာဖို့အတွက်ဒီနေ့အပြင်ပြောရမယ်ဆိုလို့ရှိရင်ယုံကြည်မှုတစ်ခုရရှိလာဖို့အတွက်ပထမဦးဆုံးတော့သိရမှာဖြစ်တယ်။သိပြီးမှလည်းနောက်တစ်ဆင့်ယုံကြည်မှုတို့တက်လှမ်းရမှာဖြစ်ပါတယ်။သခင်စုကိုယုံကြည်ခြင်းဆိုရမှာလည်းပဲယုံကြည်သူအောက်စုမှစီးထွက်လာရပါတယ်။နော်သူကကယ်လီတင်တော်ကနေစီးထွက်လာရမှာယုံကြည်ခြင်းအလုံးဟာဒါကြောင့်ဆေးကြောခြင်းဆက်ကရမန်တူကိုခံယူတဲ့အခါမှာယဟန်ကနေပြီးတော့ဆေးကြောခြင်းခံမဲ့သူရဲ့မိဘများနဲ့ခေါင်းကိုင်မိဘများကိုဘယ်လိုမေးတယ်ဆိုတော့ဒီကလေးငယ်ကြီးလာလို့ရှင်ဖះကိုတိအောင်ဖះကိုချစ်အောင်ဖះကိုအစေခံအောင်ဖះသခင်နောက်ကိုလိုက်အောင်တင်တို့ပြောဆိုတင်ကြားပုံသွင်းလေ့ကျင့်ပေးမလားလို့မိဘများနဲ့သူခေါင်းကဲမိဘများတွေကိုမေးပါတယ်ယဟန်ကနေပြေတော့နောက်ခေါင်းကဲမိဘလည်းနဲ့မိဘများလည်းပဲလုတ်ပါမယ်ပေါ့နော်ဒီပြောဂရိဝန်ခံချက်ပေးပါတယ်ဒါမှဆွေကြောခြင်းပေးပါတယ်ဒါကြောင့်မိဘများနဲ့ခေါင်းကဲမိဘများကိုဖြစ်တယ်လို့မယွေးချဘူးမိဘများနဲ့ခေါင်းကဲမိဘများရဲ့ကြီးမားတဲ့တာဝန်ကိုလည်းမိဘလုပ်တဲ့သူများနဲ့ခေါင်းကဲလုပ်တဲ့သူများသိထားဖို့လည်းအင်မတန်မှအရေးကြီးပါတယ်လို့ပြောချင်ပါတယ်။များသောအားဖြင့်ဆေးကြောတဲ့အခါမှာမိဘနှစ်ပါးစလုံးပါရမှာဖြစ်ပါတယ်။ဖြစ်တယ်လို့ခေါင်းကဲလည်းပဲအဖေရောမိရောခေါင်းကဲနှစ်ယောက်စလုံးပါကြရမှာဖြစ်ပါတယ်။ဒါတွေကိုလေးလေးစားစားလှုပ်ဆောင်ရမှာဖြစ်ပါလေအဲ့ဒါလိုလှုပ်ဆောင်ရမှာကိုပော့တဲ့အခါကြတော့ကနော်ဖြစ်တယ်လို့ပဲလှုပ်ကြတယ်အလုပ်ဖြစ်ရင်ပြီးရောဆိုတဲ့ပုံစံနဲ့လှုပ်ကြများတဲ့အခါကြတော့ကဘာအကျိုးဆက်တွေဖြစ်လာတယ်လဲဆိုတော့မျိုးဆက်တွေနော်ကလေးကနေလူငယ်ဖြစ်လာတဲ့လူတွေမှာသွားပြီးတဲ့နောက်ဒီဆိုးကျိုးတွေတက်ရောက်မှုဖြစ်စေပါတယ်ဒါကိုလည်းယဟန်ရှင်လူအားလုံးကိုသတိပေးလိုပါတယ်လို့နောက်တစ်ခုက What are you looking for ဆိုတဲ့တင်ပါကိုရှာနေတယ်တင်ပါကိုလိုချင်နေတယ်ဆိုတဲ့မေးခွန်းကိုအချိန်ယူပြီးတဲ့နောက်မှန်ကန်တဲ့အဖြစ်တစ်ခုရအောင်ဖြေနိုင်ပါမှဘယ်လိုဆက်ပြီးတဲ့နောက်အသက်တာကိုရှင်သန်ရမလဲဆိုတာသိပြီးတဲ့နောက်လိုရာကျေးဇူးတော်ကိုဖျားစီမှာတောင်းခံနိုင်မှာဖြစ်ပါတယ်ဒါကြောင့်အခု2019ရဲ့နှစ်ဆမှာပဲဒီမေးခွန်းကိုတည်တည်ချာချာစဉ်းစားပါသမန်ကံကံဖြစ်ဆိုနိုင်အောင်ကြိုးစားပါဒါမှသာလျှင်2019ခုနှစ်ကိုမှန်ကန်စွာရှောက်လန်းနိုင်မှာဖြစ်တယ်ဆိုတာကိုတော့အတိပေးသတိပေးရင်းနဲ့နော်ကျွန်တော်ပြောချလိုပါတယ်အားလုံး2019ခုနှစ်မှာနော်တင်ပါကိုရှာနေတယ်လဲဆိုတော့အဖြေကိုမေကွန်းကိုမှန်ကန်စွာဖြစ်ဆိုနိုင်ပြီးတဲ့နောက်ဘုရားခင်ရဲ့ကျေးဇူးတော်နဲ့နော်မှန်ကန်စွာပျော်ရွှင်စွာဖြင့်2019ခုနှစ်ကိုရှောက်လန်းနိုင်ပါစေလို့အကြံပြုပါတယ်လို့